ရောက်ကိုရီးယားနိုင်ငံရဲ့စက်တင်ဘာလ3ရက်နေ့ကဟိုက်ဒရိုဂျင်ဘုံဖြစ်နိုင်ခြေရှိတဲ့နျူကလ িয়ার ဆန်တတ်မှုကိုတုံ့ပြန်တဲ့အနေနဲ့မနေ့တနင်္လာနေ့ကကုလသမဂ္ဂလူချုပ်ရေးကောင်စီကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတရက်ကိုတင်းကြီးတမျိုးထဲချမှတ်လိုက်ပါတယ်။ရောက်ကိုရီးယားအပေါ်နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတထပ်မံချမှတ်တဲ့အပေါ်အာရှဒေသတွင်အပြုသဘောတုံ့ပြန်ကြပြီမဲ့ဖြစ်ရောက်မှုရှိပါမလားဆိုပြီးတော့လည်းသံသယရှိနေကြပါတယ်။ရောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုဖြစ်ကဘာကလက်တင်ခံမှာမဟုတ်ဘူးဆိုတာကိုညွှန်ပြလိုက်တာဖြစ်တယ်လို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟီလီကကုလသမဂ္ဂလုံခြုံရေးကောင်စီမှာမနေ့တနင်္လာနေ့ကပြောဆိုခဲ့ပါတယ်ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီကပြောဆိုလိုက်တာကတော့မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার အစီအစဉ်တွေကိုမရက်ဘူးဆိုရင်ဒီအစီအစဉ်တွေရပ်သွားအောင်ကိုယ်တိုင်လုပ်မယ်ဆိုတာပဲဖြစ်ပါတယ်လို့အမေရိကန်သံမကြီးကပြောဆိုခဲ့တာဖြစ်ပါတယ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုအပြည့်အဝကျင့်သုံးမယ်ဆိုရင်တော့မြောက်ကိုရီးယားအနေနဲ့နိုင်ငံခြားငွေကြေးရရှိမှုနောက်တန်းမြစ်ထားတဲ့ပေရင်တပ်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေအတွက်လိုအပ်တဲ့လောင်စာရရှိမှုကိုတိတိတသားရှော့ချနိုင်မှာဖြစ်ပါတယ်ရှင်။